ရခိုင်တမတော် AA ဟာအာဆာအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့မြန်မာသမ္မတရုံးပြောခွင့်ရကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တယ်လို့ရခိုင်တမတော် AA ကိုထောက်ခံနေတာတွေရက်တန်းကရက်ဖို့ပါပြောကြားခဲ့ပါတယ်သမ္မတရုံးပြောခွင့်ရရဲ့ရခိုင်ကြီးပြောကြားချက်တွေနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်တချို့ကို VOA သတင်းတောင်မေခါကစူးစီးတင်ပြမှာပါရှင
်ပြီးခဲ့တဲ့ဇန်နဝါရီ9ရက်နေ့ကနေပြည်တော်တမအိမ်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်တမန်ရုံးညွှန်ကြားရေးမှူးချုပ်ဦးစောထေကရခိုင်တပ်မတော် AA နဲ့ ARSA အဖွဲ့တို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတွေ့ဆုံမှုရဲ့အကျိုးဆက်အနေနဲ့နောက်ပိုင်းမှာရဲကင်းစခန်းတွေကို AA အဖွဲ့ကဝင်ရောက်တိုက်ခိုက်စီးနင်းခဲ့တာဖြစ်တယ်လို့အချက်လက်နဲ့တကွပြောဆိုခဲ့တာဖြစ်ပါတယ
်။နောက်ဆုံးချက်ကတော့ဇူလိုင်လ23ရက်နေ့ဘင်္ဂလားဒေ့ရှ်နိုင်ငံကမှူးချုပ်မှာအေးဝင်အာဆာနဲ့အစီအစဉ်လုပ်တယ်လို့ကျွန်တော်သတင်းရတယ်။အဲဒီချက်နိုင်ငံတစ်ခုကနေပြည်တော်ကတော့မောင်တော်ဘူးရီတော်ကြေးတော်နေယူတော်ရဲ့အနောက်ဘက်ဆန်အာသာလှူဆောင်နေပြီပေါ့နေယူတော်ရဲ့ရှိပဲဆန်အဲ့ဒါကိုတော့အေးလှူဆောင်နေပြီဆက်ကားတယ်လို့သူတို့ကသတင်းရတယ်နောက်ဆုံးတစ်ခုကကြတော့အေးရောအာသာရောပုံစိုးစည်းဝါရှိတယ်ပုံစိုးစည်းဝါတွေကလည်းမွေးစွာမွေးစွာကလည်းရတဲ့အကျိုးစည်းဝါနဲ့အေးနဲ့အာသာနဲ့ပူးပေါင်းပြီးတော့နေယူခရိုင်ကိုအာသာကိုပေးလိုက်ကျန်တဲ့ရခိုင်ပြည်ပေါ့နော်ရခိုင်နိုင်ငံတော်ဆိုတဲ့ပုံစံမျိုးနဲ့ဧရာလုပ်နေဆိုတော့အစိုးရကရရ
အခုလိုလှုပ်ဆောင်နေတာတွေကလက်ရှိအစိုးရရဲ့ငြိမ်းချမ်းရေးလမ်းစဉ်နဲ့တူထင်နေကြောင်းလက်ရှိမှာငြိမ်းချမ်းရေးစကားဝိုင်းကိုတက်လာဖို့ဥစော်ထေကအေးအဖွဲ့ကိုဖိတ်ခေါ်သွားပါတယ
်အစိုးရကအကြမ်းဖက်ဖွဲ့ပြီးဖြစ်တယ်ဒီလိုမျိုးဒုက္ခပေးခဲ့တဲ့အကြမ်းဖက်ဖွဲ့ကလည်းပူပေါင်းဆောင်ရွက်မှုတွေကိုကျွန်တော်ကစတင်ရက်စီနေတယ်အဲ့လိုမျိုးလူဝါးစားမှုမလို့ရအောင်လို့အာသာကိုနိုင်ငံကြီးရလကောင်စီလီရလကောင်အာသာစီနဲ့လှူဆောင်မှုတွေအေဘက်ကလုပ်တာမျိုးတွေဆောင်ကျင်းနေခြင်းနဲ့ကျွန်တော်အကြံပေးချင်တာကတော့နိုင်ငံကြီးကောင်စီနဲ့ဆွေးနွေးနေတဲ့နိုင်ငံဆွေးနွေးဝဲဝိုင်းကနေပြီးတော့နိုင်ငံကြီးဆွေးနွေးလို့လာတာတိုင်းသားတွေတိုင်းပြည်တွေကြီးပ
ါဒါပြင်ရခိုင်တပ်မတော်ကိုထောက်ခံနေကြတဲ့ရခိုင်ပြည်သူတွေအနေနဲ့လေရခိုင်အနာဂတ်နဲ့ပတ်သက်ပြီးပြန်လည်စဉ်းစားကြဖို့တိုက်တွန်းသွားခဲ့သလိုရခိုင်ကိုယ်စားလှယ်တွေရခိုင်လူငယ်တွေရခိုင်အရက်ဖက်အဖွဲ့စည်းတွေအနေနဲ့ရခိုင်ပြည်သူတွေကိုဖြောင်းပြစီယုံဖို့လေတိုက်တွန်းသွားပါတယ
်။နောက်အေကိုထောက်ခံတဲ့ရခိုင်တိုင်းသားတွေကိုလည်းကျွန်တော်ပြောချင်တယ်။အေကြောင့်ရခိုင်ပြည်နယ်ကောင်းဆိုးတဲ့ဆိုးဆိုးပြားများလည်းတုံ့တောက်ဖို့လိုတယ်။နောက်တစ်ခုကကျွန်တော်ဥပမာနဲ့ပြောချင်တာကအဲ့ပေါ်မှာထောက်ခံမှုကမျိုးမျိုးရှိတယ်။အဲ့ထောက်ခံမှုတွေလည်းကျွန်တော်ကတန်းတားရောက်ကိုကျွန်တော်ပြောချင်တယ်။နမောရခိုင်ပြည်နယ်ငောင်းငောင်းနဲ့ဆက်စုနေများစွာပြန်တော့ဒီလိုပဲစစ်ပွဲတံများလည်းပါအောင်မြင်တင်လာတယ်လို့မြင်နေတယ်။ဟောမဟာပြည်ဟာသကားပွဲလိုဖြစ်နေတဲ့နေရာပေါ့နော်ရခိုင်ပြည်နယ်ဆိုနိုင်ငံကြီးတွေရဲ့စိတ်ဝင်စားမှုတွေအများကြီးရှိတယ်။ဒီလက်ွက်တွေထဲမှာရခိုင်တိုင်းသားတွေမသိနားမလည်နဲ့ပါမှာပါတော့မှကျွန်တော်တို့ဆွေးနေတယ်
။အခုလိုအစိုးရရဲ့ဆွဆွဲမှုတွေနဲ့ပတ်သက်လို့အေးအဖွဲ့ကမြင်းဆူလိုက်လို့ဒါအေးအဖွဲ့ပေါ်နိုင်ငံကြီးအရာလောက်ကျန်ဆွဆွဲတာဖြစ်တယ်လို့ရခိုင်တပ်မတော်ပြောခွင့်ရခိုင်တုခါကပြောဆိုသွားပါတယ
်ကျွန်တော်တို့ခိုင်တပ်မတော်အနေနဲ့ကတော့ဒါလုံးဝကိုသူတို့ပြောတဲ့အခြေအနေနဲ့လုံးဝကိုဟိုစက်ကပ်တဲ့မဟုတ်ဘူးဘယ်မှာမရှိဘူးအခုဥစုသေးတော့အဲ့ဒီဒီသမဒယုံကပြောနေတဲ့ဥစ္စာကနော်ဒီလူလူသူတရားလုံးထောက်ခံထားတဲ့ခိုင်တပ်မတော်ကိုနော်အတန်းထက်အခြေအနေအစ်စ်ကပုံပုံတင်တဲ့အဲ့ဒါကြောင့်မို့လို့သူတို့ဒီလိုမျိုးမဟုတ်မှဒီလောက်ကဆက်စိတ်တွေနဲ့ကျွန်တော်တို့ကတော့နိုင်ငံရေးရဲ့အခွင့်အရေးကြတော့ရခိုင်တွေရဲ့အသေးစားကိစ္စကပေါက်ပေါက်လာတဲ့အဲ့ဒီရခိုင်ကမတော်ဘူးမထောက်ခံပါနဲ့လို့ပြောတဲ့ဥစ္စာကတော့ဒါရခိုင်ဟိုမြို့တစ်ခုလုံးကဒါခိုင်မြို့တစ်ခုလုံးကဒါသင်ခေါ်တာပဲကျွန်တော်တို့ကအဲ့လိုပဲပြောနေကြတယ်
။ရခိုင်တိုင်းရင်းသားပြည်သူလူတော်ကိုလည်းဖိတန်းကလည်းအစိုးရပြောခွင့်ရရဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ပြောဆိုသွားခဲ့ပါတယ်
။အတူထောက်ခံတဲ့လည်းရှိရမထောက်ခံတဲ့လည်းရှိမှာပဲအဲ့ဒါဒီခိုင်သူမျိုးသားလုံးကထောက်ခံတယ်ဆိုတဲ့သဘောမျိုးသူကပြောလိုက်တာဟာသူကဘယ်လိုအချက်လက်တွေတောက်ယူပြီးတော့ဒီခိုင်သူမျိုးသားကိုအတိအသေးတယ်လို့ဟာလားဟိုအဲ့ဒါမျိုးပြောတဲ့အပေါ်မှာတော့ကျွန်တော်တို့ကတော့တိတ်ပူရင်မကြောက်ဘူးပေါ့အစားအပွဲနဲ့ဆက်တယ်ပါလေဆိုတဲ့အထောက်အထားလဲကျွန်တော်တို့ဒီနေ့တစ်ခါမတွေ့သေးဘူးသူကဘယ်လိုယူဆလို့အဲ့လိုပြောတယ်လဲဆိုတော့လဲကျွန်တော်တို့ခံမလို့မရဘူးအစားအပွဲနဲ့အေးအေးနဲ့ပေါင်းမယ်ဆိုရင်လဲကျွန်တော်တို့ဒီခိုင်သူမျိုးသားကအဲ့ဒီပေါ်မှာအဲ့တက်ခါမှမဟုတ်ဘူးလို့ကျွန်တော်ပြောရှင်တယ
်ပြီးခဲ့တဲ့ဇန်နဝါရီ၄ရက်နေ့ကနေကြားဆောင်စကန်၄ခုကိုအေအေကဝင်တိုက်တာမှာရဲရာရှိတအူးအပါဝင်ရဲ73ဦးတိတ်ဆုံခဲ့ရပါတယ်တက်မလို့နဲ့အေအေတို့တိုက်ပွဲတွေဖြစ်ပွားနေစေမို့လူပေါင်း9000ကျော်လောက် ဒီကနေ့မှာအတိဒုက္ခရောက်နေတာကြောင့်နှစ်ဖက်စလုံးတေချာအဖြေရှာကြပြီးဖို့စခိုင်းပြည်သူအချို့ကတော့တောင်းဆိုလျက်ရှိပါတယ်ရှင်။